တရုတ်နဲ့ဂျပန်နိုင်ငံတို့ကြားနှဲမြေပိုင်နဲ့အငင်းပွားနေတဲ့အရှေ့တရုတ်ပင်လယ်ပြင်ထဲမှာတရုတ်ကမ်းခြေစောင်းတဲ့နဲ့ဂျပန်လွှတ်တော်အမတ်ပါအဖွဲ့တို့ထိတ်တိုက်တွေ့ခဲ့ကြတယ်လို့တိုကျိုမြို့ကတရုတ်တန်ယုံနဲ့ဂျပန်သတင်းမီဒီယာတွေကပြောပါတယ်။ဒါဟာတရုတ်နဲ့အင်းနီချင်းနိုင်ငံတို့ကြားရေပြင်ပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်ပြီးတော့နောက်ဆုံးဖြစ်ရဖြစ်ပါတယ်။တရုတ်ကမ်းစောင်းတပ်ဖက်ကတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ဆောင်းဝါးချက်တချို့ပြုလုပ်ခဲ့တယ်လို့တန်ယုံထုတ်ပြန်ချက်မှာပြောထားပါတယ်။တရုတ်နိုင်ငံကဒါယိုယူလို့ခေါ်ပြီးတော့ဂျပန်ကဆင်ကာကူလို့ခေါ်တဲ့လူမနေတဲ့ကျွန်းငယ်လေးနားမှာဂျပန်နိုင်ငံဘက်ကရန်စတဲ့လှုပ်ရက်တွေကိုလုပ်ခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြထားတာပါ။ Okinawa စီရင်စုတဲကအီရှိကာကီမြို့ရဲ့စီစဉ်မှုနဲ့ကာကွယ်ရေးဝန်ကြီးဟောင်းတိုမီအင်နာဒါပါဝင်တဲ့ဂျပန်အဖွဲ့တစ်ခုဟာ drone ယာဉ်တွေတုံးပြီးတော့ကျွန်း area ကိုစစ်ဆေးနေတာဖြစ်တယ်လို့ဂျပန် NHK သတင်းဌာနကပြောပါတယ်။ကျွန်းတဝိုက်3နာရီကြာကွင်းစင်စစ်ဆေးနေကြတဲ့ဂျပန်အဖွဲ့ကိုတရုတ်ကမ်းစောင့်တပ်ကဟန်တာခဲ့တယ်လို့လည်း NHK သတင်းကပြောပါတယ်။